မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ဒုက္ခသည်တွေအရေးကိုတောင်အာရှဒေသပေါ်တက်ရောက်နေတဲ့ကိစ္စရပ်တွေထဲကတစ်ခုအဖြစ်အမေရိကန်ထိပ်တန်းလွှတ်တော်အမတ်တဦးကသတ်မှတ်ပြောဆိုပါတယ်တောင်အာရှဒေသတွင်လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အင်ကာနီကအမေရိကန်အောက်လွှတ်တော်ဆက်ကော်မတီခွဲတစ်ခုမှလုပ်တဲ့ကြားနာပွဲအတွင်အဲ့ဒီလိုပြောတာပါဒီပြောဆိုချက်တွေကိုကောက်နှုတ်စူးစီးပြီးကိုကျွကျော်သိန်းကပြောပြပေးမှာပါ
တောင်အာရှဒေသလူအခွင့်အရေးနိုင်ငံခြားရေးဌာနနဲ့ဒေသတွင်းကအမြင့်များဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ခုကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအာရှပစိဖိတ်နဲ့လက်နက်မပြတ်ပွားရေးဆိုင်ရာဆက်ကော်မတီကအင်္ဂါနေ့မှာကြီးမှုကျင်းပတာပါဒီကြားနာပွဲမှာအိန္ဒိယပါကစ္စတန်သီရီလင်္ကာဘင်္ဂလားဒေ့ရှ်စားတဲ့တောင်အာရှဒေသတွင်းနိုင်ငံတွေကလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ကော်မတီဥက္ကဋ္ဌနဲ့ကော်မတီဝင်လွှတ်တော်အမတ်တွေကြားနာပွဲမှာလာရောက်တင်ပြကြသူတွေပြောတဲ့အထက်မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာခိုလုံနေကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့လည်းထည့်သွင်းပြောဆိုသွားကြတာဖြစ်ပါတယ်။စက်ကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ် Bradley Sherman ကကြားနာပွဲအဖွင့်စကားပြောတာမှာအခုလိုထည့်သွင်းပြောဆိုသွားပါတယ
်။ Another issue that affects South Asia is the plight of the Rohingya.We covered this chiefly in our hearing on Southeast Asia.
တောင်ရှားဒေသပေါ်တည်ရောက်နေတဲ့နောက်ကိစ္စတစ်ခုကတော့ရိုဟင်ဂျာတွေရဲ့ဘေးဒုက္ခပါ။မြန်မာနိုင်ငံမှာအစိုးရကစိုးရွားစွာလှုပ်ဆောင်ခဲ့ခြင်းကတည်းကအရှေ့တောင်အာရှဒေသဆိုင်ရာကြားနာပွဲတွေမှာဒီကိစ္စကိုအဓိကထားပြီးကျွန်တော်တို့ပြောဆိုခဲ့ကြပါတယ်။ American ပြည်ထောင်စုဟာရိုဟင်ဂျာလူထုအတွက်ရမုံငွေဒေါ်လာတန်ပေါင်း660အကူအညီပေးထားတဲ့ကမ္ဘာပေါ်မှာအများဆုံးကူညီထားတဲ့နိုင်ငံဆိုတာကျွန်တော်ထောက်ပြချင်ပါတယ်။ဒီရမုံငွေရဖို့ကျွန်တော်တို့အပြင်းအထန်လှုပ်ဆောင်ခဲ့ပါတယ်။ဒီဒုက္ခသည်တွေသူတို့နေအိမ်ကိုဘေးရန်ကင်းစွာပြန်သွားနိုင်ခြင်းတိကျွန်တော်တို့ဆက်ပြီးလှုပ်ဆောင်သွားရမှာပ
ါဆက်ကော်မတီဝင်တူဖြစ်တဲ့ဒီမိုကရက်အောက်လွှတ်တော်အမတ်အီလျန်အိုမာကလည်းမွတ်စလင်လူများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်စပ်အိန္ဒိယနိုင်ငံမြောက်ပိုင်းအာသန်ပြည်နယ်မှာအိန္ဒိယဆူရကထိန်းသိမ်းစခန်းတွေတည်ဆောက်နေတယ်ဆိုတဲ့သတင်းတွေကိုထောက်ပြပြီးတရားမဝင်ရွှေ့ပြောင်းဝင်သူတွေအိန္ဒိယနိုင်ငံထဲမှာနေလို့မရအောင်ဝန်ကြီးချုပ်နေရင်ဒရာမိုဒီအဆိုရကလုံနေတယ်လို့ဆိုတာကိုပြောရင်းနဲ့ရိုဟင်ဂျာဖြစ်ကိုထည့်ပြောပြီးမေခွန်းထုတ်သွားပါတယ
် This is how the Rohingya genocide started. At one point do we no longer share values with India?
ဒါရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုဘလို့စခဲ့တယ်ဆိုတာပါပဲ။ဘယ်အခြေအနေမှာအိန္ဒိယနဲ့ကျမတို့ကြားစံတန်ဘိုးတွေတူညီမှုမရှိတော့တဲ့အခြေအနေရောက်လာမှာပါလဲ။အာတန်ကမွတ်စလင်တွေအဲ့ဒီစခန်းတွေထဲမှာထည့်ထားခံရမယ့်အချိန်တိကျမတို့စောင့်နေတာပါလား။
လွတ်တော်မှမစ်အိုမာထည့်သွင်းထားတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆွဲချက်တွေကိုမြန်မာဆွေရကအပြင်းထန်ညှဉ်းဆန်ထားတယ်လို့အမေရိကန်ဆွေရကလည်းတရားဝင်သတ်မှတ်ပြောဆိုတာမရှိသေးပါဘူး။ဒီကြားနာပွဲမှာအမေရိကန်နိုင်ငံရဲ့ဌာနဘက်ကအမြင်တွေကိုလာပြီးတင်ပြသူကတော့တောင်နဲ့ဗဟိုအာရှရေးရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအဲလစ်ဝဲလ်စ်ပါ။သူကဒုက္ခသည်တွေနေရာရင်းပြောင်းရေးကိစ္စပြောဆိုသလိုအကူအညီပေးနေတာကိုလည်းထည့်ပြောသွားပါတယ်။
Prime Minister Sheikh Hasina's laudable decision in 2017 to open the country's borders to over 700,000 Rohingya refugees has come with genuine consequences for Bangladesh.
Rohingya ဒုက္ခသည် 9,000 အတွက်နိုင်ငံနယ်စပ်တွေကိုဖွင့်ပေးဖို့ဝန်ကြီးချုပ် Sheikh Hasina ကချီးကျူးဝယ်ဆုံးဖြတ်ခဲ့တာဟာ Bangladesh အတွက်စစ်မှန်တဲ့အကျိုးဆက်တွေကိုဖြစ်လာစေပါတယ်။ Rohingya တွေဘေးကင်းပြီးသိခါရှိစွာကိုယ်တဘောနဲ့ကိုမြန်မာနိုင်ငံကိုပြန်ပြီးသွားနိုင်ရေးစစ်ဆန့်ညှိနှိုင်းရမှာဖြစ်တယ်နဲ့အမျှဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားရတဲ့လူမှုအတိုင်းဝိုင်းတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်ကုလသမဂ္ဂနိုင်ငံတကာနဲ့တခြားမိတ်ဖက်တွေနဲ့အတူကျမတို့ဆက်ပြီးကူညီထောက်ပံ့ပေးနေပါတယ
်။လောရဝန်ကြီးအဲလစ်ဆွဲစာ2018ခုနှစ်အောက်တိုဘာလမှာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေစီတွားရောက်ခဲ့မှုသူပါ။ဌာနဘွဲမှာတက်တည်အနေနဲ့တင်ပြပြောဆိုသူတွေတူကတော့အပြည်ပြည်ဆိုင်ရာလူငယ်ဆန္ဒကွင်းအဖွဲ့ AI ရဲ့အာရှဒေသဆိုင်ရာလှုပ်ဆော်စည်းရုံးရေးမန်နေဂျာဖရန်စစ္စကိုဘန်ကော့စ်မီပါ။တောင်အာရှဒေသတွေမှာမွတ်စလင်ဆန့်ကျင်ရေးနိုင်ငံသားဆန့်ကျင်ရေးအားကောင်းလာနေတာရဲ့ရိုက်ခတ်မှုအကြောင်းပြောရင်ဒုက္ခသည်တွေပေါ်တည်ရောက်မှုကိုပါသူကထည့်ပြောသွားပါတယ်
။ In Bangladesh, the fallout of a Rohingya repatriation deal in August created a flurry of xenophobic and hate messages.
ဘင်္ဂလားဒေ့ရှ်မှာအောက်ကလာကရိုဟင်ဂျာတွေကိုပြန်ပို့ရေးသဘောတူညီချက်ကိုကောင်တယ်ဖော်ရာမောင်းမမြဖြစ်ပြီးတဲ့နောက်ရိုဟင်ဂျာဒုက္ခသည်တွေကိုထုံးနဲ့တိုက်ခိုက်တဲ့နိုင်ငံသားမုံတီးရဲနဲ့အမုန်းစကားတွေဆိုရှယ်မီဒီယာတွေပေါ်မှာပြန့်နှံ့လာပါတယ်။ဒီတံပြန်တက်ရောက်မှုကဒုက္ခသည်တွေကိုလက်ခံထားရတဲ့လူမှုအသိုက်အဝိုင်းတွေကဒုက္ခသည်တွေပေါ်ပြင်းထန်ထားလာနိုင်ခြေရှိနေပါတယ်။ဒါဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာတွေရဲ့အနာဂတ်နဲ့မြန်မာနိုင်ငံကိုပြန်ရေးပေါ်ထိခိုက်လာနိုင်ပါတယ်။
ရိုဟင်ဂျာဆိုတဲ့အုံနှုံးဟာလူမျိုးတစ်မျိုးရဲ့အုံနှုံးတစ်ခုအဖြစ်တသက်မဟုတ်ပဲမြန်မာနိုင်ငံရဲ့တိုင်းရင်းသားလူမျိုးစုတစုအဖြစ်သတ်မှတ်ခံရဖို့အဲဒီကနေတဆင့်နေမြေရရှိဖို့အထိနောက်ွယ်ရွယ်ချက်တွေရှိတယ်ဆိုပြီးမြန်မာအစိုးရကဒါကိုလက်မခံတယ်လို့မြန်မာနိုင်ငံလူထုအများစုကလည်းစန့်ကျင်ကြပါတယ်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်မှာရောက်နေသူတွေကိုစစ်စစ်ပြီး မြန်မာနိုင်ငံတွင်းကထွက်ပြေးသွားတာမှန်ရင်လက်ခံမယ်လို့မြန်မာဆိုရတာဝန်ရှိသူတွေကအစဉ်တစိုက်ပြောဆိုထားတယ်လို့အခုဆိုရင်နိုင်ငံသားအဖြစ်အသိမှတ်ပြုရေးလုပ်ငန်းစဉ်ကိုပါပိုးပြီးမြန်အောင်လုပ်မယ်လို့ပြောထားပါတယ်ခင်ဗျာ